Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါလေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်ဗိုလ်တုနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ16.25ရိုးကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကလူ့ကွင်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရဲယူတပ်ဆတ်မှုတွေချမှတ်မဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောလိုက်ပါတယ်။အနာရီပပလီကန်ပါတီတွေကအကွဲပြတ်သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရိုနဲ့ထက်လွတ်တော်လူများစုခေါင်းဆောင်တို့ကတုံ့ပြန်ပြောဆိုလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေတဖက်နိုင်ငံကိုထွက်ပြေးသွားတဲ့လူရဲဟာကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တဲ့ဆိုပြီးနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပေါ်နိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ဆန့်ကျင်လုပ်တဲ့အတွက်ကိုတော့ရိုက်ခတ်မှုကတော့ရှိမှာပဲ။ဘလောက်အတိုင်းတာဒီရှိမယ်ဆိုတာကပြောရခက်တာ။ဘာလို့လဲဆိုတော့ဒီလို
NLD ပါတီခေါင်းဆောင်ဦးညံဝင်းပြောသားတာပါ။ဒါအပြင်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုကြောင့်စစ်တပ်နဲ့အစိုးရကြားဆက်ဆံရေးတွေထိခိုက်နိုင်သလားဆိုတဲ့သုံးသပ်ချက်ကိုလည်းတင်ပြပေးဦးမှာပါ။နေ့တုန်းကဒီအမေရိကန်လွှတ်တော်မှာကျင်းပခဲ့တဲ့ကြားနာပွဲအကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကလူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရဲယူတပ်ခတ်မှုတွေချမှတ်သွားဖို့ပြင်ဆင်နေပြီဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနအရှေ့အချက်နဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ
် We see that atrocities have been committed. Accountability is necessary to both end the violenceensure that responsibility is taken.
ဒီစစ်ကြံကြုတ်တဲ့လူရက်တွေကျူးလွန်တာတွေ့ခဲ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျူးလွန်သူတွေကိုသူတို့လူရက်တွေအတွက်အရေးယူဖို့နဲ့ရှေ့နာကမှာပြစ်ခတ်တွေမပေါ်ပေါက်အောင်ဟန်တားနိုင်မှုတာဝန်ခံမှုရှိရမှာဖြစ်တဲ့အကြောင်းအမေရိကန်ဒုတိယတောင်းနိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာမနေ့ကတည်းကသတင်းတော်တွေကိုပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မဲ့အစီအစဉ်တွေထဲမှာတော့မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ငွေဗီဇာကန့်သတ်တာလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်သူလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားအရေးယူတွေအရေးယူတာတွေပေါ်ဝင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံအောင်မြင်တိုးတက်မှုတွေဟာမြန်မာပြည်သူတွေအတွက်တမကဒေသရင်းနဲ့အမေရိကန်ပြည်ထောင်စုအကျိုးစီးပွားဖြစ်တယ်လို့ခံယူထားတာကြောင့်ဒီမိုကရေစီနည်းကျတင်မြှောက်ထားတဲ့အယက်သားအစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေကြောင့်အမေရိကန်ပါဝင်နိုင်ငံတကာကထူးထူးဖြင့်ဖိအားပေးတာခံရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးအတွက်စောင့်ရမှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမ္မတဦးတင်ကျော်အစိုးရတို့နဲ့တိုင်ပင်ညီနဲ့စောင့်ရနေတဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ထားတာပါမနေ့တုန်းကအမေရိကန်ထက်လွတ်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့မူဝါဒတွေကိုဆက်စစ်တဲ့ကြမ်းလာပွဲအတွင်းမှာလည်းဥပဒေပြုမှတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးသမ္မတဒေါက်တာထရန့်အစိုးရအနေနဲ့ထိရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်ဖို့လည်းတိုက်တွန်းခဲ့ကြပါတယ်
အမေရိကန်ပြည်ထောင်စုရင်ဒုက္ခသည်တွေပြန်လည်ဝင်ရောက်ခွင့်ပြုတဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးအတွက်အန်ဒီရဲ့ကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေကိုတော့တင်းတင်းကြပ်ကြပ်စီစစ်ဖို့ပြဋ္ဌာန်းထားပါတယ်။ဒုက္ခသည်ဝင်ရောက်ခွင့်ကိုရက်ပေါင်း120တားမြစ်တဲ့ကနဦးညွှန်ကြားချက်သက်တမ်းကုံသွားပြီတဲ့နောက်မနစ်အင်္ဂါနေ့မှာညွှန်ကြားချက်တစ်ကိုထုတ်ပြန်တာဖြစ်ပါတယ်။ညွှန်ကြားချက်တစ်အရအမေရိကန်ကိုဝင်ရောက်မဲ့ဒုက္ခသည်တွေအနေနဲ့အရင်ကထက်ပိုပြီးကိုယ့်ရဲ့အချက်အလက်တွေပေးရမယ့်ကိစ္စလိုမျိုးတွန်းမြင့်စီစဉ်ခရရမယ့်အရေးနဲ့ရင်ဆိုင်ကြရမှာပါ။အန်ဒီကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေရဲ့ရှောက်ထားမှုကိုတော့ရက်ပေါင်း90ပို့ပြီးတော့စီစစ်သုံးသပ်မယ်အပြင်သူတို့ကိုဝင်ရောက်ခွင့်ပြုရင်အမေရိကန်အတွက်အကျိုးရှိမလား။နောက်အမေရိကန်အပေါ်ချင်းချောက်မှုမဖြစ်စေဖို့ဆရာတွေကိုကိစ္စရတစ်ခုချင်းစီသုံးသပ်ပြီးမှဝင်ခွင့်ပြုမှာဖြစ်ပါတယ်။ဒီနိုင်ငံ17နိုင်ငံရဲ့အမည်ကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့ညင်ပါတယ်။ Reuters နဲ့ AFP သတင်း agency တွေကတော့ဒီနိုင်ငံ17နိုင်ငံက Egypt, Iran, Iraq, Libya, Mali, မြောက်ကိုရီးယား, Somalia, တောင်ဆူဒန်, Sudan, Syria နဲ့ရှီမင်နိုင်ငံတို့ဖြစ်ပြီးဒီနိုင်ငံသားတွေဟာအရင်ကတည်းကလုံခြုံရေးအရာပို့ပြီးတော့စစ်ဆေးခံနေရတာဖြစ်တယ်လို့ဖော်ပြနေကြပါတယ်ရှင်။
အနာရီရီပက်ဘလစ်ကန်ပါတီတွင်ကွဲပြဲသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရိုနဲ့ထက်လက်တော်လူများစုခေါင်းဆောင်တို့ကမနေ့ကပဲတုံ့ပြန်ပြောဆိုလိုက်ကြပါတယ်။အရီဇိုနာပြည်နယ်ရီပက်ဘလစ်ကန်ထက်လက်တော်မတ်ဂျက်ဖ်လစ်ကသမ္မတရဲ့ပြုမှုတွေပေါ်မနေ့ကပဲလွတ်တော်ထဲမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနောက်ထပ်ရင်လွတ်တော်မတ်တန်းထွက်ရွေးချယ်ခံမှာမဟုတ်တော့တဲ့အကြောင်းကြေညာခဲ့တာပါ။သူဟာအလွတ်တော်ကိုယ်စားလှယ်တူအဖြစ်ဆယ်နှစ်နှစ်ကြာတာဝန်ယူခဲ့ပြီးထက်လက်တော်မတ်ပထမတန်းတာဝန်ယူထားသူလည်းဖြစ်ပါတယ်။အမေရိကန်ကိုခိုင်မာတောင်းတအောင်ထိန်းထားပေးတဲ့တွေးခေါ်ယူဆတွေစံတန်မှုတွေနဲ့ကမ္ဘာကြီးတည်ငြိမ်မှုရှိစေမယ့်မဟာမိတ်တွေသဘောတူညီချက်တွေကို Twitter လူမှုကွန်ရက်ကနေအလွယ်တကူချင်းချောက်ပြောဆိုနေရတဲ့ပတ်သက်လို့ဆက်လက်ပြီးနှုတ်ဆက်မနေနိုင်ဘူးလို့လည်းပြောဆိုခဲ့တာပါ။နောက်ထပ် Republican ထက်လက်တော်မတ်တူဖြစ်တဲ့ Tennessee ပြည်နယ်က Bob Corker နဲ့သမ္မတတော်နဲ့ထွန်းလို့ကြာမနေ့ကက Twitter လူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ကြပြီးနိုင်ပိုင်းကျမှာပဲထက်လက်တော်မတ် Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။နောက်တစ်ချိန်ထပ်မံအရေးမခံတော့ဘူးဆုံးဖြတ်ထားတဲ့ Republican ထက်လက်တော်မတ်နောက်တူဖြစ်တဲ့ Corker ကတော့သမ္မတတော်ရဲ့ပြုမှုတွေဟာတိုင်းပြည်ထိတ်ခါထိရိုက်စေရလို့ယူဆကြောင်းပြောဆိုထားတာပါ။သမ္မတ Trump ကတော့ထက်လက်တော်နိုင်ငံခြားဆက်ဆံရေးရာကော်မတီဥက္ကဋ္ဌ Bob Corker ဟာအရေးချင်းမဖြစ်သူနောက်တစ်ချိန်ရွေးခံရရင်လည်းနိုင်မှာမဟုတ်တဲ့သူတူဖြစ်နေမနေ့ကပဲ Twitter လူမှုကွန်ရက်ကနေထပ်မံဝေဖန်ခဲ့ပါတယ်။ထက်လက်တော်လူများစုခေါင်းဆောင် Mitch McConnell ကတော့ Republican Party ရဲ့ညီညွတ်မှုရသည်မဲ့အခွန်စနစ်ပြုရင်ပြောင်းလဲရေးလိုကိစ္စမျိုးတွေကိုအာရုံစိုက်မှဖြစ်တဲ့အကြောင်းပြောဆိုခဲ့သလိုအင်ဂျီရောပြောခွင့်ရသူ Sarah Huckabee Sanders ကတော့ထက်လက်တော် Matt Flake ပြန်ရွေးမခံတာမှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်
။သမ္မတ Donald Trump ကသူ့ရဲ့ Corporation ရေးတွေနဲ့လဲလက်လူဒန်းစားတွေအပေါ်အခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်အောင်မြင်ရေးအတွက်ရည်ရွယ်ပြီးမနေ့အင်္ဂါနေ့ကလူများစု Republican အထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရေးပါတဲ့အထက်လွှတ်တော်အမတ်တို့ဖြစ်တဲ့ Tennessee ပြည်နယ်ကအထက်လွှတ်တော်အမတ် Bob Corker နဲ့သမ္မတ Trump အကြားအပြန်အလှန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတကအခုလိုတွေ့ဆုံတာဖြစ်ပါတယ်။အထက်လွှတ်တော်အမတ် Corker ပါဝင်တခြားအထက်လွှတ်တော်အမတ်တွေနဲ့သမ္မတ Trump တို့လွှတ်တော်အဆောက်အုံ Capitol Hill မှာနေ့လယ်စာစတင်ကြတာဖြစ်ပြီးအခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်နဲ့ကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။သတင်းထောက်တီရဲ့မိခုနေကိုဖြေရှားခြင်းမရှိဘဲသမ္မတထရန့်ဟာတွဲဆုံမှုကနေထွက်ခွာသွားပါတယ်။ဒါပေမဲ့အခွန်ရှော့ကောက်ရင်းနဲ့ဆိုင်တဲ့ကြီးမားတဲ့ပြောင်းလဲမှုတွေကို Republican အမတ်တွေဟာသမ္မတနဲ့အတူတညီတညွတ်ထဲရှိကြကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ဒါပေမဲ့သမ္မတထရန့်နဲ့အထက်လွှတ်တော်အမတ်ကော့ကာချာနိုင်နဲ့ချီကြတဲ့အပြန်အလှန်ပြောဆိုမှုတွေနဲ့ပတ်သက်တဲ့မိကုံကိုတော့အထက်လွှတ်တော်အမတ် McConnell ကမဖြေကြားခဲ့ပါဘူးရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။တရုတ်သမ္မတရှီချင်းပြန်ကိုကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တတန်းငါးနှစ်ဆက်လက်တောင်းယူဖို့ဒီကနေ့ပဲတရားဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနစ်ပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးနောက်ဘိုးနိုင်ငံရေးဥဆောင်ဖွဲ့ပေါ်လစ်ဗျူကော်မတီဝင်တဲ့ငောင်းနဲ့အတူအသက်64နှစ်အရွယ်သမ္မတရှီချင်းပြန်ကိုပြင်းပြတော်ကပြည်သူ့ခမ်းမမှာအတူရှင်တွဲပြီးတွေ့ခဲ့ကြရတာပါ။ပေါ်လစ်ဗျူကော်မတီဝင်အသက်9ဦးထဲမှာတော့အားရလိုက်စားမှုတက်ဖြစ်ရေးသမ္မတရဲ့ကြိုးပမ်းမှုတွေမှာဥဆောင်ခဲ့သူတူဖြစ်တဲ့ဝမ်ချီရှန်ထံကနေပါတီစီးနက်ထက်သေးကော်မရှင်တာဝန်တွေကိုလွှဲပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ခဲ့ပါတယ်။ပေါ်လစ်ဗျူကော်မတီဝင်တွေထဲမှာလူပေါင်းဆိုလို့သမ္မတရှီချင်းပြန်အဖြစ်အသက်60နှစ်အရွယ်ဝန်ကြီးချုပ်လူကချင်းတူပဲပြန်ပါလာပါတယ်။ကျွန်ကော်မတီဝင်တွေကလည်းအသက်60နှစ်အထက်အရွယ်တွေဖြစ်ကြတဲ့အတွက်သမ္မတရှီချင်းပြန်ရဲ့ရာထူးတက်တန်းကုံဆုံးရေး2022ခုနှစ်မှာပါတီထက်တဲ့ကောင်းဆောင်တာဝန်တွေကိုလွှဲပြောင်းယူမယ်ဆိုမှရှိမဲ့အခြေအနေကြောင့်သမ္မတအနေနဲ့ရာထူးတက်တန်းကုံဆော့ပြီးနောက်ပိုင်းထိဆက်လက်အာဏာရှိနေနိုင်တယ်လို့လည်းအကဲခတ်တွေခံမှန်းနေကြတာပါ။ငါးနှစ်တချိန်ကျင်းပတဲ့ညီလာခံအတွင်းမနေ့ကကွန်မြူနစ်ပါတီအခြေခံဥပဒေမှာသမ္မတရဲ့အညီကိုထပ်သွင်းခဲ့ပြီးတဲ့နောက်ပါတီကောင်းဆောင်ဖြစ်တရားဝင်ဆက်လက်တာဝန်ပေးမယ်လို့လည်းကြိုမင်းကြိုတင်ခံမှန်းထားကြတာပါ။ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြည်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တိရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီချင်းပြန်ဟာကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တူလည်းဖြစ်ပါတယ
်။အကြမ်းဖက်ဝါဒတက်ဖြစ်ရေးမှာအိန္ဒိယနဲ့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ကကတိပြုပြောပါတယ်။အိန္ဒိယတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဝန်ကြီး Tillerson ကမြို့တော် New Delhi ကိုဒီကနေ့ဗုဒ္ဓဟူးနေ့မှာရောက်ရှိနေတာပါ။ အာဖဂန်နစ္စတန်နိုင်ငံအရေးနည်းသူတောင်အာရှဒေသတွင်ငြင်းချမ်းတည်ငြိမ်ရေးအမေရိကန်ရဲ့ပိုင်းချက်ချက်ကိုမြှင့်တင်ထားတယ်လို့ဝန်ကြီးတီလာဆန်ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီကြိုးပမ်းမှုမှာအိန္ဒိယကအရေးကြီးတဲ့ကဏ္ဍမှာပါဝင်နေတဲ့အကြောင်းလည်းဝန်ကြီးကပြောပါတယ်။အကြမ်းဖက်ဝါဒတိုက်ဖြတ်ရေးမှာတော့အမေရိကန်ကအိန္ဒိယနဲ့ဆက်လက်ပြီးအထူးတကားရပ်တည်ဆောင်ရွက်သွားမှာဖြစ်ပြီးအကြမ်းဖက်ဝါဒီတွေအတွက်ဘေးကင်းလုံခြုံတဲ့နေရာမရှိစေရဘူးလို့ဝန်ကြီးကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့လည်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကတွေ့ဆုံဖို့စီစဉ်ထားပါတယ်။မနေ့အင်္ဂါနေ့ကပါကစ္စတန်နိုင်ငံကိုရောက်ရှိခဲ့တဲ့နိုင်ငံသားရေးဝန်ကြီးကပါကစ္စတန်ခေါင်းဆောင်တွေအနေနဲ့စစ်သွေးကြွတွေနဲ့အကြမ်းဖက်ဝါဒချေမှုန်းရေးတိုးမြှင့်တိုက်ချက်ချဖို့တိုက်တွန်းခဲ့ပါတယ်ရှင်
။ရှေ့တော်အရှေ့နိုင်ငံများတင်အာဆီယံကာကွယ်ရေးဝန်ကြီးရဲ့အစည်းအဝေးပွဲကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စာအိန္ဒိယမလေးရှားကာကွယ်ရေးဝန်ကြီးတွေနဲ့ဒီကနေ့တွေ့ဆုံပြီးဒီသတင်းလူညွှန်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးနီယာမလာစစ်တာရမန်နဲ့ဆွေးနွေးမှုတွေမှာအားရစရာတွေရှိခဲ့ကြောင်းနဲ့နိုင်ငံခြားဆက်ဆံရေးအကြံဖက်ဝါဒပူးပေါင်းတိုက်ဖြတ်ရေးအာဖဂန်နိုင်ငံကိုကူညီပံ့ပိုးနိုင်မယ့်ကိစ္စတွေကိုဆွေးနွေးဖြစ်ကြောင်းလည်းဝန်ကြီးမက်တစ်စာပြောဆိုခဲ့တာပါ။မလေးရှားကာကွယ်ရေးဝန်ကြီးအရှာမိုဒီဟူစိန်နဲ့ဒီကနေ့ဆော့ဘန်တွေ့ဆုံမှုအတွင်းမှာတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အဓိကဆွေးနွေးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးမက်တစ်စာဒီကနေ့မှာပဲအင်ဒိုနီးရှားကာကွယ်ဝင်ကြီးနဲ့လည်းမနီလာမြို့တော်မှာတွေ့ဆုံခဲ့တာပါ။အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံချင်းပတ်နေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာဝီမြို့မှာစစ်သွေးကြွတွေကိုချေမှုန်းနိုင်ခဲ့တဲ့အတွက်လည်းဖိလစ်ပိုင်နိုင်ငံကိုဝန်ကြီးမက်တစ်ကချီးကျူးစကားပြောကြားခဲ့ပါတယ်။
ဘန်ကောက်မြို့တော်ကဒူးစင်နန်းတော်ရဲ့နန်းဆောင်ခန်းမမှာဖုံးတော်ကြီးတွေကိုအလှူတန်းဖြူအခမ်းအနားနဲ့ကွယ်လွန်သူထိုင်းပြည်ရင်ဘူမီဘောအဒူအာဒက်ရဲ့၅ရက်ကြာဇာပနာအခမ်းအနားကိုဒီကနေ့စတင်ပါတယ်။ဘီအင်ဂျီရဲ့ရုပ်အလောင်းကိုမိသူကြိုမဲ့တီးတန့်ဆောက်လုပ်ထားတဲ့ရွှေရောင်အဆောက်အုံစီမနေ့ဖြန်ကြာသာပရီးနေ့မနေ့မှာရွှေပြောင်းဖို့ပြင်ဆင်တဲ့အခမ်းအနားလေးဖြစ်ပါတယ်။ဒီကနေ့အလှူတန်းဖြူအခမ်းအနားကိုတော့သားတော်ဘရင်မဟာဘီချူရာလောင်ကုန်းကကြီးမှုကျင်းပခဲ့ပြီးတော်ဝင်မိသားစုတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထင်းပါပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မြင်းမြန်းချက်တွေကိုကြားရပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့ဒုက္ခသည်တွေတိမ့်နဲ့ချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့အခြေအနေတွေဟာမြန်မာစစ်တပ်ရဲ့ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးမြန်မာစစ်တပ်နဲ့စစ်ဘက်အရာရှိတွေကိုပြစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေအမေရိကန်ပြည်ထောင်စုကချက်မှတ်ထားပါတယ်ဒီလိုစစ်တပ်တစ်ခုတည်းကိုပြစ်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုကြောင့်အမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်လာနိုင်ပါသလားနိုင်ငံရေးအဖွဲ့အစည်းတို့ရဲ့သဘောထားအမြင်တွေကိုမက်ကင်ဖြူတွေကစူးစီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအချမ်းဖက်အဖွဲ့အာစာကလုံခြုံရေးကိစ္စရံအများပြားကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကနေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဟာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျစီစဉ်ကျူးလွန်တာကြောင့်ဖြစ်တယ်လို့ဆိုပြီးတော့နိုင်ငံကပြင်းပြင်းထန်ထန်ဝေဖန်ပြီးဖိအားတွေလည်းတွန်းမြေပေးလာနေတာပါ။ပြီးခဲ့တဲ့တနင်္လာနေ့တုန်းကပဲအမေရိကန်အစိုးရကမြန်မာစစ်တပ်နဲ့စစ်ဘက်အရာရှိတွေကိုပြစ်မှတ်ထားတဲ့တက္ကသိုလ်ပိတ်ဆို့မှုတွေချမှတ်ကြောင်းကိုကြေညာခဲ့ပါတယ်။ဒီလိုတက္ကသိုလ်မှုတွေကြောင့်မြန်မာနိုင်ငံရေးအထူးသဖြင့်ဒီပြည်လဲတင်းမြစ်ရေးကြိုးပမ်းမှုတွေမှာထိခိုက်မှုတွေရှိလာနိုင်မလားဆိုတဲ့အပေါ်တုံ့တက်မှုတွေကတော့အမျိုးမျိုးရှိပါတယ်။လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တို့ဦးဖြစ်တဲ့ဦးညွန်ဝင်းကတော့အခုလိုတုံ့တက်ပြောဆိုပါတယ်
။ဆန်ရှင်လုတ်တဲ့အတွက်ကိုတော့ရိုက်ခတ်မှုကတော့ရှိမှာပဲ။ဘလောက်အတိုင်းတာဒီရှိမယ်ဆိုတာကပြောခဲ့တာ။ဘာလို့လဲဆိုတော့ဒီလိုဆိုင်ရင်လှုပ်လိုက်တာနဲ့ပဲ။ဘာကြောင့်ဒီလိုလှုပ်ရတာလဲဆိုတော့အမေကုန်းတွေကတက်မယ်။ဒီစားတွေကမတူတာဖြစ်။ဒါတွေကထိခိုက်မှာပေါ့။ဘလို့အကြည့်အကျယ်ထိခိုက်မယ်။ဒါမှမဟုတ်သိသိပွဲပွဲလာဒါတော့ကျွန်တော်တို့ပြောခဲ့မှာပါ
။နိုင်ငံတကာဘက်ကအခုလိုတက်ခတ်ပိတ်ဆို့မှုတွေရှိလာနိုင်တယ်ဆိုတာကိုကြိုတင်တွက်ဆထားခဲ့တယ်လို့ဒီပေါ်မှာပြည်သူတွေအားလုံးညီညီညွတ်ညွတ်နဲ့တုံ့ပြန်နိုင်ဖို့ကြိုးပမ်းဆောင်ရွက်နေတယ်လို့လည်းဦးညွန်ဝင်းကပြောပါတယ်။
ကျွန်တော်တို့ကဒီလိုဟာမျိုးကိုပြစ်လာနိုင်တယ်လို့အစတည်းကမျှော်လင့်တယ်။တလည်းကအဲ့လိုမျှော်မှန်းတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဘလို့ပဲဖြစ်ဖြစ်နိုင်ငံတကာကပဲဖြစ်ဖြစ်အချို့မလို့လားအတဲ့အုပ်စုကပဲဖြစ်ဖြစ်ကျွန်တော်တို့မြန်မာနိုင်ငံပေါ်မှာပြိနေလာရင်ကျွန်တော်တို့ကထူရမှာပဲ။အဲ့တော့ခုကနေနေရာမှာလည်းအဓိကအားဖြစ်တော့ကျွန်တော်တို့အနေနဲ့ကညှိနှိုင်းရေးပါပဲ။ဒါကြောင့်ကျွန်တော်တို့ကပုံတိုင်းကြီးအတွင်းမှာ
ဒီညွှန်ရေးကိုပဲသူ့ရဲ့ဘက်မှာအားဆိုင်လုပ်နေပါလူပေါင်းဒီဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိအခြေအနေမှာတမ်ရော်နဲ့ဆူရရဲ့ရှုမြင်ပုံဘယ်လိုရှိကလဲဆိုတဲ့အပေါ်မူတည်ပြီးတော့ပြည်လဲတင်းမြတ်ရေးအပေါ်ရက်ခတ်မှုဖြစ်နိုင်တယ်လို့သုံးသပ်ပါတယ်ရခိုင်ရောက်ပိုင်းမှာဖြစ်တယ်ဖြစ်တယ်ပြတ်ခဲ့တယ်တပ်ပမာနဲ့ပတ်သက်ပေါ်မှာအခြေခံပြ အဲ့ဘောအဲ့တော့လေအရေးကြီးရလို့ကျွန်တော်ခင်တယ်အကယ်၍ရှုမြင်ချက်ကတူနေရဆိုလို့ရှိရင်တော့သူတို့လုံတဲ့တန်တဲ့အစိုးရကြားမှာအဲဆက်ဆံရေးဆိုတဲ့ကိစ္စကတိကျနိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူးအကယ်၍သူတို့ရဲ့ကမြန်မုံမြန်နီးနောက်သူတို့ရဲ့ရည်မှုကိုနိုင်ကဒီအပေါ်မှာကွဲပြားတယ်ဆိုလို့ရှိရင်ကတော့ဒုစုံတရားတန်တဲ့အစိုးရကြားမှာတန်ရှင်ရှိကောင်းရှိနိုင်တယ်
시사시뮤즈니냐이네뿐인루프에시가우진니가로시타고피맷마차레땅카페이소무피라라고가미마랭겐쭌뼐레뜨냐포보비로예지니비수라고타오까야야오비뼈레뜨냐예조반무리마로티가이나나이시야무시바부로똥다바레에다도티겐네야야오무시요 좀 참마레 저노로 어쿠루올라 찌마타비로 그 비수라베 피피 나 나쿠나로 아지 이장회 드마리안이 병원에 깨깨비로
ကျန်းမာရေးမှန်နေဆိုတဲ့အဓိပ္ပာယ်ကိုရောက်သွားတာပဲဖြစ်ဖြစ်အဲ့လိုဖြစ်နေတာကျွန်တော်တိုင်းပြည်မှာလူသားတယ်တယ်တည်းရဲ့တကယ်လူအပ်ချက်ရှိလို့အဲ့လိုဖြစ်သွားတာဒီကကိုပြစ်မှတ်ထားပြီးတော့တန်ခတ်တယ်ဆိုတာကတော့ကျွန်တော်နိုင်ငံမှာလူသားတယ်တည်းရဲ့လူအပ်ချက်ရှိလို့ပဲအဲ့လိုတော့ပြတာလုံလာကြည့်တဲ့လူသားတယ်တည်းကပို့လို့လုပ်ရမယ်ဆိုတာကအနမ်းပြီးတာလက်ရှိရခိုင်ပြည်နယ
စစ်တပ်ကိုပြစ်မှတ်ထားတဲ့တံခတ်ရေးယူမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့လိုအနောက်နိုင်ငံတွေကဆောင်ရွက်လာတာဖြစ်ပါတယ်။ဒါပေမဲ့မြန်မာတက်မတော်ဘက်ကတော့ရခိုင်ရေးနဲ့ပတ်သက်လို့ကြိုက်တွေ့ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်နိုင်ငံတော်သမ္မတဦးတင်ကျော်တို့နဲ့တိုင်ပင်ညှိနှိုင်းပြီးတော့မှလမ်းညွှန်ချက်ရယူပြီးဆောင်ရွက်တာဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်။
မကင်ဖြူထွေးရဲ့တင်ပြချက်ဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိလို့ဆိုပြီးမြန်မာစစ်တပ်ဘော်အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂကအရေးယူတံခတ်မှုတွေပြန်လှုပ်လာတာကြောင့်အရက်ဖက်နဲ့စစ်ဘက်အုပ်ချုပ်ရေးစနစ်နှစ်ခုဖြစ်နေတယ်လို့နိုင်ငံတကာမှာမှတ်ယူထားတဲ့မြန်မာနိုင်ငံမှာအခုလိုအရေးယူဆောင်ရွက်မှုကြောင့်အစိုးရနဲ့တက်မတော်ကြားဆက်ဆံရေးထိခိုက်နိုင်ပါသလားမဆုမျက်မှောင်ကဆက်ပြီးတင်ပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့အစ္စလမ်ဘာသာဝင်6သိန်းကျော်ရှိနေတာနဲ့အမျှမြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေလည်းတိုးလာနေပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်ထားတဲ့မူဝါဒကိုပြန်လည်သုံးသပ်ဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းနေကြသလိုအရေးယူတခန့်ဖို့တွေချမှတ်ဖို့လည်းတွန်းအားပေးနေပါတယ်။ခုလိုနိုင်ငံတွေကနေအစုလိုက်အပြုံလိုက်ထွက်ပြေးနေကြတာဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူမဆန်တဲ့တိုက်ခိုက်မှုတွေကြောင့်လို့ဆိုပြီးအမေရိကန်အစိုးရကတပ်မတော်အပေါ်အရေးယူဆောင်ရွက်မှုတွေကိုစလုပ်နေတယ်လို့စစ်တပ်ခေါင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဖို့လည်းတုံ့တက်စဉ်းစားနေကြပါပြီ။ EU ဥရောပသမဂ္ဂကလည်း EU နိုင်ငံတွေစီဖိတ်ကြားမှုဆိုင်းငံ့ခဲ့တယ်လို့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်လည်တုံ့တက်နေပါတယ်။ရခိုင်ပြည်နယ်အကြံပေးချက်တွေကိုဥဆောင်ရေးသားခဲ့သူမစ္စတာကိုဖီအန်န်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်ဟာဖွဲ့စည်းပုံအရအရက်ဖက်အုပ်ချုပ်ရေးနဲ့စစ်ဖက်အုပ်ချုပ်ရေးဆိုပြီးစနစ်နှမျိုးဖြစ်နေတယ်ဆိုတာကိုကြကြပြန့်ပြန့်လက်ခံထားကြပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကျူးလွန်ခဲ့လို့ဆိုပြီးစစ်တပ်အပေါ်အရေးယူတန်းခတ်မှုတွေလှုပ်လာတဲ့အတွက်အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးနဲ့ဒီမိုကရေစီစနစ်ခိုင်မအောင်လုပ်နေတဲ့နေရာမှာဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲ။အရက်ဖက်စစ်ဖက်ဆက်ဆံရေးကိုလေ့လာနေတဲ့တကောင်းနိုင်ငံရဲ့အဖွဲ့အမှုဆောင်ဒါရိုက်တာကိုရဲကအခုလိုတုံ့တက်ပါတယ်
။တမတော်အနေနဲ့ဒီသူကောင်မှုလုပ်နေဆိုပေမဲ့လည်းသူကောင်မှုပါဝင်နေတယ်ဆိုပေမဲ့လည်းရတားအစိုးရနဲ့သူ့ကြားထဲမှာတော့အမြဲအစဉ်ပြင်းတဲ့ဆက်ဆံရေးမျိုးရှိတယ်လို့ကျွန်တော်တို့ပြောလို့မရပါဘူး။ကျွန်တော်တို့ကတော့လက်ရှိရှိနေတဲ့ဆက်ဆံရေးအနေအထားကိုတစ်ဖက်နဲ့တစ်ဖက်ဟိုအားပြိုင်နေတဲ့ဆက်ဆံရေးအနေအထားမျိုးလို့ကျွန်တော်တို့မြင်ပါတယ်။မြင်တဲ့အခါကျတော့ဒီလိုမျိုးအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုဟာတက်မတော်တိသက်ကိုပဲဟိုတတ်သက်ထားမယ်ဆိုရင်တော့ရတားအစိုးရနဲ့တက်မတော်ရဲ့ဆက်ဆံရေးကြားထဲမှာတော့ဒီထက်ပိုပြီးအားပြိုင်မှုကနေပြီးတော့နည်းနည်းပိုပြီးတော့သိုးရလာတဲ့ဆက်ဆံရေးမျိုးများဖြစ်လာနိုင်မလားဆိုပြီးတော့လည်းကျွန်တော်တို့သုံးသပ်မိပါတယ်ခင်ဗျာ။
အောက်တိုဘာလ24ရက်နေ့ကတမရော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာရခိုင်ကိစ္စနဲ့ပတ်သက်လို့သမရ Nangan no time menga poguru ne tamra baga swinwe sang yue de tamra uthin jaw si ga lan nyaw hmu yu ge de lo phaw pya tha ba de myama naingan ye go leila tu uma maw so ga ro a ye yu de naingan ni a ni ne myama naingan ta khu lo ma phit ni de a chi ni re go chong chi tin ne lo pyo ba de
da myu sa ya yin ja si lo ngan sin go na yi so a twet do khe khe de a chi ni de khu thap bi yin san ya lo me lo tin ne a lo naw american ni ne ga ro wa bi democracy chang lai mu phit sin go chanaw lo a ta chaw lo a phit la ga da phit de
အဲ့တော့ဘာပြီးကျွန်တော်တို့ဖြစ်စဉ်တစ်ခုလုံးကိုဦးစားပေးကြည့်နေတယ်လို့မြင်တယ်။အဲကျွန်တော်တို့ဘင်္ဂလီကြံတဲ့အစိတ်ပိုင်းဖြစ်တယ်။ဒီဒီမိုကရေစီချုပ်ချယ်ပြောင်းလဲပြီးအစိတ်ပိုင်းဖြစ်တယ်။ဒီအစိတ်ပိုင်းအောင်မြင်ဖို့ဆိုတာလည်းပဲအောင်မြင်ပြီးဆုံးဖို့ဆိုတာလည်းဒီဒီမိုကရေစီကျောင်းလဲမှုဖြစ်စဉ်တစ်ခုလုံးပြီးမှာပဲကျွန်တော်တို့ပြောင်းလဲနိုင်မှာပဲ။ဖွဲ
ါပဲဗျ။ဒါမဲ့လည်းတကယ်တကယ်နိုင်ငံတိုင်းနိုင်ငံမှာဆိုရင်ဒါနိုင်ငံတကာပြည်အားထက်ဆိုင်ကိုယ်နိုင်ငံတွေမှာရှိတဲ့အရတားအစိုးရနဲ့ဒီလုံခြုံရေးအဖွဲ့ကြီးခြားတဲ့ဆက်ဆံရေးကပိုပြီးတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်ဒီလုံခြုံရေးအဖွဲ့ကြီးပိုပြီးတာဝန်ယူမှုတာဝန်ခံမှုရှိဖို့ပိုအရေးကြီးတယ်လို့ကျွန်တော်တို့ပြောပါတယ်။အဲ့တော့လက်ရှိအချိန်မှာဆိုရင်တော့ဒီလိုမျိုးဆန့်ကျင်ဆက်ဆံအရတားအစိုးရနဲ့ကူးပေါင်းပြီးတော့ဘယ်လိုမျိုးဒီပြဿနာတွေနဲ့ပတ်သက်ပြီးတော့အဖြေရှာလို့ရမလဲဆိုတာကိုစဉ်းစားတာကတော့ဟုတ်ပုံပြီးထီအောင်လို့ကျွန်တော်တို့မြင်ပါတယ်ဗျာ။
တကောင်းနိုင်ငံရဲ့အဖွဲ့အမှုဆောင်ဒါရိုက်တာကိုရဲဖြစ်ပါတယ်။နှစ်ပေါင်းများစွာဆေးရုံချုပ်မှုအောက်မှာရှိခဲ့တဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခါးမှုတွေချမှတ်ခဲ့ပြီးတော်တော်များများကိုပြန်လည်ရုပ်သိမ်းခဲ့တာနှစ်ပိုင်းသာရှိပါသေးတယ်။အဲ့လိုတံခါးမှုတွေပြန်လည်ရုပ်သိမ်းခဲ့စဉ်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာအောင်စောင့်တဲ့နယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံရေးကိုလေ့လာနေတဲ့နိုင်ငံတကာပညာရှင်တချို့နဲ့စီးပွားရေးပညာရှင်တချို့ကတော့အရေးယူတံခါးပိတ်ဆို့မှုတွေဟာမထီရောက်ဘူးလို့တုံ့တက်ခဲ့ကြပါတယ်ရှင
်။မန်ဆူမြတ်မွန်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာတလကျော်အတွင်းရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေဟာ ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုပြန်တုံ့တက်ပြီးမြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးယူဖို့သမ္မတထရမ့်အစိုးရကိုဝါရင်အမေရိကန်လွှတ်တော်အမတ်တွေကဒီအင်္ဂါနေ့ကပြုလုပ်တဲ့အမေရိကန်အထက်လွှတ်တော်နိုင်ငံရေးရာကော်မတီမြန်မာအရေးကြားနာပွဲအတွင်းထွက်ဆိုကြပါတယ်။အပြည့်စုံကိုမန့်အင်ဂျင်နိုင်ကတင်ပြထားပါတယ်။အင်္ဂါနေ့ကြားနာပွဲအတွင်းဝါရင် Republican အထက်လွှတ်တော်မတ် Bob Corker ကသူ့ရဲ့အဖွင့်မိကုံမှာခုလိုစာပြောပါတယ်။
We continue to hear the truly heartbreaking accounts of human suffering. International frustration at Burmese government.
လူသားတွေထိခိုက်နေတာပြီးတော့တိဒုက္ခရောက်နေတဲ့အခြေအနေတွေကိုမှန်တကယ်ပဲစိတ်မကောင်းခြင်းများစွာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရပါတယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ပေါ်မှာဆယ်စုနှစ်နဲ့ချီပြီးတော့မျှော်လင့်ချက်တွေထားခဲ့ကြပါတယ်။အခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေပြီးတော့ကာကွယ်ပေးဖို့မြန်မာစိုးရကိုနိုင်ငံတကာကနေပြီးတော့စိတ်ပြက်မှုတွေနဲ့ဝေဖန်မှုတွေဟာပို့ပြီးတော့ကျေလွန်လာခဲ့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်ကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကလည်းကြားနာပွဲအတွင်းအတိအလင်းထုတ်ဖော်ကြေညာခဲ့ပါတယ်
။ This is ethnic cleansing. I know that the administration is evaluating that as
a ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်ပါတယ်။ဒီကိစ္စကိုအခုကြားနာပွဲလုပ်နေချိန်မှာပဲအစိုးရဘက်ကလေ့လာတုံ့တက်နေစေဆိုတာကျွန်တော်သိပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတာကိုကုလသမဂ္ဂဆိုင်ရာကြွန့်ကျင်သူတွေကတတ်မှတ်ထားတာပါ။ဒေသတစ်ခုမှာလူမျိုးရေးအရအမျိုးတူဘာသာတူအရလူအုပ်စုအလိုက်တတ်မှတ်ပြီးအင်အားသုံးချင်းချောက်ပြီးဖယ်ရှားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေထက်ဝက်ကျော်နဲ့ညီများတဲ့6သိန်းကျော်ထွက်ခွာခဲ့ကြရပါတယ်။သူတို့ခြေရွာတွေကိုစနစ်တကျနဲ့မိရှုဖြစ်စည်းခံခဲ့ရပါတယ
်။အမေရိကန်အစိုးရကိုစားကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့လူမျိုးတုံးရှင်းလင်းမှုဆိုတာကိုလက်ခံထားသလားဆိုရဲအထက်လွှတ်တော်အမတ်ကာဒင်မေးတဲ့မေးခွန်းကိုဖြေကြားရမှာ
My bosses have said it appears to be ethnic cleansing.
Ethnic cleansing လူမျိုးတုံးရှင်းလင်းမှုအဖြစ်ကျွန်တော်ရဲ့အထက်ရာရှိတွေကပြောဆိုထားတာပါကျွန်တော်ရဲ့အမြင်မှာလည်းဒီအတိုင်းပါပဲ
I think clarity is important here. I'm asking your view.
ဒါပေမဲ့အခုကြားနာပွဲမှာကိုယ့်ရဲ့ကိုယ်ပိုင်အမြင်ကိုရှင်းရှင်းလင်းလင်းအတိအကျပြောပါလို့မစ္စတာကာဒင်ကထောက်ပြပြောဆိုရမှာ
Unfortunately I'm not in a position to make the determination you are correct that we are
တမကောင်းစွာပဲဒီကိစ္စကိုတတ်မှတ်ပြောဆိုဖို့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူးလွတ်တော်အမတ်ပြောတာမှန်ပါတယ်ကျွန်တော်တို့ဒါကိုတုံ့တန်နေစေဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြောနိုင်တာကတော့ရက်ဆက်ကြမ်းကြုတ်မှုတွေရှိခဲ့တယ်လူတွေအစုလိုက်အပြုံလိုက်နေရာရင်းကမောင်းထုတ်ခံခဲ့ရတယ်စတဲ့အချက်တွေဟာအလုံးကိုစိုးရိမ်မကင်ဖြစ်စရာအချက်တွေပါ
ဒီအတွက်တာဝန်ရှိသူအားလုံးကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကလှုံ့ဆော်နေတယ်လို့လဲသူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခြေနယ်ပတ်သက်လို့တာဝန်ရှိဆုံးဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကိုအမေရိကန်အစိုးရကဘလို့အရေးယူထားတယ်လဲဆိုတဲ့ဝါရင်လွှတ်တော်အမတ်တအုပ်ရဲ့မေးခွန်းကိုတော့
All of the military leadership is subject to our restrictions for travel to the United States.
ဒီမှာစစ်တပ်ခေါင်းဆောင်အားလုံးကိုအမေရိကန်ပြည်အောင်စုခီးတွလာခွင့်ပြေပင်ထားပါတယ်။နောက်ပြီးစစ်တပ်နဲ့ပတ်သက်လို့တခြားအကူအညီတွေကိုလည်းကန့်သတ်ထားပါတယ်။ဒီချက်ဟာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပုံမှာလည်းတက်ရောက်နေပါတယ်။အလားတူအော်တိုဘာလာဇန်ပိုင်းကလည်းရိုဟင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှာကြားနာပွဲပြုလုပ်ခဲ့ပါတယ်
ခီးစင်မတိုင်ခင်ဒီတည်င်းပတ်အတွင်းရခိုင်အရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအစ်တစ်ကိုကြေညာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစိုးရအရာရှိတွေကပြောဆိုထားပါတယ်ရှင်
သောရရှိများခင်ဗျာဒီခိုင်ပြည်နယ်မြောက်ပိုင်းကပရိပခါတွေကြောင်းအိန္ဒိယသားကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-9-9-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ bamis နေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြည်ပချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-9:00ခွဲအထိ Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်တယ်လို့ DVB ရုပ်သံကနေပြီးတော့လဲစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးမှာပါ
။အနာရီ Republican Party တွင်အကွဲပြဲသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့ American သမ္မတအင်ဂျီနိုနဲ့ထက်လွတ်တော်လူများစုခေါင်းဆောင်တို့ကမနေ့ကတုံ့ပြန်ပြောဆိုလိုက်ကြပါတယ်။ Arizona ပြည်နယ် Republican ထက်လွတ်တော်မှ Jeff Flake ကသမ္မတရဲ့အဖြစ်မှုတွေပေါ်မနေ့ကလွတ်တော်ထဲမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနောက်ထပ်လွတ်တော်အမတ်တက်တန်းတွေရွေးချယ်ခံမှာမဟုတ်တော့တဲ့အကြောင်းကြေညာခဲ့တာပါ။နောက်ထပ် Republican ထက်လွတ်တော်အမတ်တူးဖြစ်တဲ့ Tennessee ပြည်နယ်က Bob Corker နဲ့သမ္မတ Trump တို့ကြားမနေ့ကတူတာလူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ပြီးနိုင်ပိုင်းကျမှာပဲထက်လွတ်တော်အမတ် Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြောတော်နာရှိချင်းဖြစ်ကိုကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်းငါးနှစ်ဆက်လက်တောင်းယူဖို့ဒီကနေ့ပဲတည်ဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနတီပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးနောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှိချင်းဖြစ်ကိုပီချင်းမြူရောကပြည်သူ့ခမ်းမမှာအတူရှင်တွဲတွေ့ခဲ့ကြရတာပါ။ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးထဲမှာတော့အားရလိုက်စားမှုတက်ဖြစ်ရေးသမ္မတရဲ့ကျိုးပမ်းမှုတွေမှာဦးဆောင်ခဲ့သူတူဖြစ်တဲ့ဝမ်ချီရှန်းထံကနေပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှတ်ပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ချုပ်ဖောက်မှုတွေမှာတာဝန်ရှိရလို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရေးယူတက္ကမတိမှုတွေချမှတ်သွားဖို့ပြင်ဆင်နေပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ်။ရစက်ချင်းချုပ်တဲ့လူရက်တွေကျူးလွန်တာတွေ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျူးလွန်သူတွေကိုသူတို့လူရက်တွေအတွက်ရေးယူဖို့တွေ့တာဝန်ခံမှုရှိဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီကမနေ့ကပြောဆိုလိုက်တာပါ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချင်းကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူတွေဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းနူမီတာ 16.25 ရုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.